အမေရိကန်ဒေါ်လာဒေါ်လာကိုမြန်မာငွေကျပ်1400လောက်အထိဖြစ်လာပြီးတဲ့နောက်ငွေကြေးဈေးကွက်အတွေ့အမေရိကန်ဒေါ်လာလိုသလောက်ဝယ်လို့မရတဲ့အနေအထားဖြစ်နေပါတယ်။အမေရိကန်ဒေါ်လာဈေးတက်လာတဲ့အတွက်အခြေခံကုန်စည်နှုန်းတက်လာပြီးပြည်တွင်းဈေးကွက်အပေါ်မှာအတော်လေးတက်ရောက်မှုရှိနေပါတယ်။အစိုးရဘက်ကကျပ်ငွေအပေါ်မှာလူလူယုံကြည်မှုရှိအောင်လုပ်ဖို့နောက်ငွေကြေးလက်ပတ်မှုကိုသိရှိနားလည်အောင်လုပ်ဖို့အတွက်စီးပွားရေးအတိုင်းအဝိုင်းကလည်းတိုက်တွန်းနေပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
အိုဘန်ကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1350နှုန်းနဲ့ဒီကနေ့ဈေးသတ်မှတ်ပါတယ်။အမေရိကန်ဒေါ်လာဈေးစမ်းချင်းချင်းမြင့်တက်လာတာကြောင့်ကုန်စည်နှုန်းကလည်း20ရာခိုင်နှုန်းလောက်တက်လာပြီးသုံးစွဲမှုကလျော့သွားတယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကပြောပါတယ
်။ဈေးကွက်ကအခုဒေါ်လာဈေးနှုန်းကျတဲ့ဟာ25ရာခိုင်နှုန်းလောက်ရှိနေပြီပေါ့နော်။20ရာ25ကျားလောက်ရှိနေပြီဆိုတော့ဈေးကွက်ရဆိုတဲ့ကောင်မစီးရအောင်က20ရာခိုင်နှုန်းလောက်ဈေးပြတ်သွားတာပေါ့နော်။အဲ့တော့စားသုံးသူအနေနဲ့ကတော့ဈေးကနှုန်းလျှော့ပြီးစားမှာနားစားလည်းမတက်လာဘူးမတက်လာတဲ့အချိန်မှာအဲဒီကုန်စည်နှုန်းကတက်လာတဲ့ကြောင့်မို့20ရာနှုန်းလျှော့ပြီးတော့တော့မှဖြစ်တယ်ဒီဘက်မှာလည်းကျွန်တော်တို့ကစီးပွားရေးမှာပြန်ကြည့်ရင်ပတ်ချေးစင်းပါပါရ20ရာနှုန်းလျော့သွားတယ်ပေါ့နော်တို့ဒီအင်ပို့လုပ်တဲ့လူတွေတွဲခါတော့ပုံမစီးကိုရောင်းနေရောင်းပြီးပြန်ဝင်တဲ့ခါကျတော့ရှုံးနေရပါဘူးနော်ဒါနောက်တချို့ငွေပေးရမယ့်ငွေချေရမယ့်ငွေပေးချေရမယ့်လူတွေကြတော့လည်းကက်ကဲရှိတာပေါ့ဟုတ်လားဟိုဘယ်လိုများအနေထားလို့ပါလို့ပြတာကကြတော့ဒီခြေမီငွေပေးဖို့အတွက်ခက်ခဲတွေတွေ့တာပေါ့နော်ဒါတော့ရေရှည်ကြရင်တော့တိုင်းမီစည်းဝါးတွေအတွက်ထိခိုက်လာနိုင်တဲ့အနေထားလို့ကျွန်တော်မြင်ပါတယ
်နိုင်ငံခြားငွေလဲလှယ်မှုဈေးကွက်အတွက်အပြောင်းအလဲမြန်ဆန်ရတဲ့အဓိကအချက်ကမြန်မာနိုင်ငံတွင်းငွေကြေးလဲပတ်မှုတွေဟာရှုပ်ထွေးနေတာကြောင့်ဖြစ်တယ်လို့လဲစည်းဝါးရေးအတိုင်းအဝိုင်းကသုံးသပ်ပါတယ်အခုဒေါ်လာဈေးနှုန်းတဟုန်တိုးတက်လာတဲ့အပေါ်အစိုးရဘက်ကသတိထားကင်တွယ်ဖို့လိုအပ်နေပြီလို့လဲစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကဆိုပါတယ်
။တရားမဝင်ဝေးဆွဲတာလေးဝေးအပေးယူလုပ်တာလေးအဲ့ဒီတိုင်းကလည်းဟိုဘလောက်ပုံပမာဏရှိပြီးတော့ဘယ်လိုသွားနေလဲဆိုတာလေးဟိုပြချာဘယ်လိုမှဟိုမသိကြဘူးလေ။ဒီကြတော့ဒီမူစီကနေပတ်သက်တဲ့အလို့ကြောင့်နေရှိနေတယ်။ဒီဝင်ဆက်ကြမ်းနေတယ်မှာလေးဟိုမိခိုးရအောင်ပေါ့နော်။တရားဝင်နဲ့တရားဝင်နဲ့တရားမဝင်နဲ့ရောနေတာတွေရှိတယ်။အဲဒါတွေပြောက်မှုရလဲကျွန်တော်ပါတယ်။ဆိုတော့ကျွန်တော်ကတော့တချို့ကိစ္စတွေကတော့ဟိုမကန်ကြွနိုင်ဘူးပေါ့။တချို့ဟာတွေကတော့ခိုင်ကြွနိုင်တယ်။တော့တိုက်တင်မှုရဲ့ဟာလေးတွေတော့သတိကြီးကြီးနဲ့လုံးဆိုင်ရင်ရှိကြီးတန်းလေးဆက်လိုက်ရင်တော့ဟိုလည်းမေကျိုးကိုပေါင်းတဲ့ဘက်ကိုလည်းကျိုးတဲ့အမှုရှိနိုင်တယ်လို့တော့ထင်တာပေါ့။
ဈေးကွက်အတွင်းငွေကြေးဈေးကစားသူတွေရှိကောင်းရှိနေနိုင်ပေမဲ့လည်းအခုကိစ္စမှာတော့မြန်မာကျပ်ငွေအပေါ်ယုံကြည်စိတ်ချမှုလျော့လာတဲ့အပိုင်းကပိုပြီးများမယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကသုံးသပ်ပါတယ
်။တချို့ကြတယ်ဒါပြောတာပေါ့နော်ငွေကြေးကစားလို့ကျွန်တော်မြန်မာကစားတဲ့ဟာလောက်ကတော့တော့မတက်ဘူးပေါ့နော်။ကစားတဲ့လူရှိရင်တော့ဘူပန်အနေနဲ့သူ့ရဲ့ပိုပြီးတရားကြီးရဲ့လူကကစားလူကိုခုနတွန်းချလိုက်ရတာပေါ့။အဲ့လိုပုံပန်နဲ့အားလုံးကယုံကြည်မှုကခုနဘောင်းဝင်တယ်ဘောဟိုကျွန်တော်ကကြာမယ်လို့ယူဆတာလေတချောင်းလုံးကျွန်တော်ပါတာပေါ့နော်အဲ့တော့ခေါင်းအစိုးရဘက်အနေနဲ့ကလည်းဒါအများညောင်းနေတာလို့ပဲဒီက FBI ကြီးဝင်တော့ဒါမှမဟုတ်လေခေါင်းဒီအကူအညီပေါ့နော်ဆိုတော့မှဂျပန်နိုင်ငံကဒေါ်လာပြည်သွားလိုက်ချင်မှာ7 billion လောက်ကျော်တော့ကူညီနေဆိုရင်အဲ့ဒါဘယ်တော့ကူညီနေပါ냐ဒါတွေပြောရတော့လည်းပိုရကျူရယုံကြည်မှုတင်ရလာမယ်တော့လို့ကျွန်တော်မြင်ပါတယ်
ကြာလာပြီနဲ့ငွေကြေးဈေးကွက်အတွင်းမှာတော့ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကဈေးနှုန်း၄မျိုးဖြစ်နေပါတယ်။ဘ ഹു ဘန်ကတတ်မှတ်တဲ့ဈေးကဒေါ်လာကို1350ကျပ်ဆိုပေမဲ့တကယ့်ဈေးကွက်အတွင်းငွေရောင်းဝယ်မှုတွေမှာတော့1400ကျပ်ကျော်ရှိသလို export annie လို့ခေါ်တဲ့ပို့ကုန်ရငွေနဲ့စင်ကာပူမှာရှိနေပြီးသားအမေရိကန်ဒေါ်လာဈေးကတော့ပိုပြီးတော့မြင့်ပါတယ်။ဒီညပိုင်းစင်ကာပူမှာရှိနေတဲ့အမေရိကန်ဒေါ်လာပေါက်ဈေးကမြန်မာကျပ်ငွေ1430ကျပ်နဲ့အမြင့်ဆုံးဈေးပေါက်ပါတယ်။ဒါပေမဲ့ဝယ်ခြင်းတလောက်တော့မရတဲ့အနေအထားမှာရှိနေပါတယ်ရှင်။